ဟုတ်ကဲ့ခင်ဗျာဒီနေ့ပြုလုပ်တဲ့ပေါ့လေဒီရခိုင်တိုင်းသားမျိုးနွယ်စုခုနှစ်စုရဲ့သတင်းစာရှင်းလင်းပွဲနဲ့ဒီပညာချက်ထုတ်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်နည်းနည်းပြောပြပေးပါအောင်ခင်ဗျာ
ဒါကတော့ကျွန်တော်တို့ဒီရခိုင်ပါဝင်ပေါ့နော်ဒီရခိုင်ကမာမျိုးသက်ခမူးတိုင်းနဲ့မှမကျွန်တော်တို့ဒီရခိုင်မျိုးနွယ်စုခုနှစ်စုကနေပြီးတော့ဒီရခိုင်ပြည်နယ်မှာပေါ့ဗျာဒီဘင်္ဂလီတွေကဒီရိုဟင်ဂျာဆိုပြီးတော့ပေါ့နော်လူမျိုးတစ်မျိုးဖန်တီးပြီးတော့တောင်းဆိုတာကိုကျွန်တော်တို့တမျိုးသားလုံးကကန့်ကွက်တယ်ဆိုတော့သဘောမျိုးပေါ့ဗျာအဲ့ဒါကိုသဘောထားကိုထုတ်ပြန်ခြင်းလို့ဒီနေ့အခမ်းအနားမှာပဲဟုတ်
ဟုတ်ကဲ့အခုပေါ့လေအခုတကယ်တမ်းကြတော့ဒီရခိုင်မျိုးနွယ်စုခုနှစ်စုတည်းမှာပေါ့လေကမန်လည်းပဲမွတ်စလင်ဘာသာဝင်ဖြစ်နေတယ
်
ဒီရိုဟင်ဂျာလည်းမွတ်စလင်ဘာသာဝင်ဖြစ်နေတဲ့အချိန်မှာပေါ့လေချို့ကပြောနေကြတာကမန်လူမျိုးစုတွေကဒီကိုရိုဟင်ဂျာတွေပေါ်မှာပေါ့လေဟိုကိုချင်းစာနာမှုရှိတယ်ဆိုပြီးတော့ပြောတာမျိုးလည်းရှိတယ်ခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကမန်မျိုးနွယ်စုရဲ့အမြင်လေးကျွန်တော်ပြောပြပေးပါခင်ဗျာရိုဟင်ဂျာပေါ်မှာ
တို့ကျွန်တော်တို့ကလက်ခံတာကဘင်္ဂလီလိုပဲကျွန်တော်လက်ခံတာနော်လူဟင်ကြတော့ကျွန်တော်လည်းမခံဘူးသမိုင်းကြောင်းအရာလဲကျွန်တော်တို့ကလည်းမခံဘူးမဟုတ်တော့မရှိဘူးလို့ပဲကျွန်တော်သိထားတယ်တိုးတော့သူတို့တွေကိုလည်းအစ္စလာမ်ရှင်းရှင်းဖြစ်တဲ့အတွက်နော်ကျွန်တော်တို့မှလည်းကိုချင်းစာမယ်လူသားတွေဖြစ်တဲ့အတွက်ကိုချင်းစာမယ်တိုးတော့ကျွန်တော်နိုင်ငံရဲ့ဥပဒေရှိတယ်ဥပဒေအတိုင်းပဲတစ်ဖက်ကဥပဒေရှိတယ်လို့ဒီနိုင်ငံမှာမွေးတဲ့လူတွေအများကြီးရှိတယ်ဗျာဆိုတော့အထင်ကသူတို့မှလည်းကြောင်းလဲရမယ်အပိုင်းလေးတွေရှိဒီဒီဘာသာစကားတပ်ဖို့လိုတယ်တော့ကာရှာတွေချိန်ဖို့လိုတယ်ဒါအစ္စလာမ်နဲ့မဆိုင်ဘူးဗျကာရှာချိန်တာတို့ language တတ်တာတို့ဟာဘယ်နိုင်ငံမှာပဲဘယ်မွတ်စလင်နိုင်ငံမှာပဲသူ့နိုင်ငံသူ့ယဉ်ကျေးမှုနဲ့နေကြတာပဲဆိုတော့ကျွန်တော်နိုင်ငံမှာလည်းကျွန်တော်နိုင်ငံရဲ့တော့ရခိုင်ပြည်နယ်မှာလည်းကျွန်တော်ရခိုင်ယဉ်ကျေးမှုတွေရှိတယ်မြန်မာနိုင်ငံမှာလည်းမြန်မာယဉ်ကျေးမှုတွေရှိတယ်ဆိုတော့ဒီယဉ်ကျေးမှုတို့ဘာသာစကားတို့ဒီ delay ထုံးတမ်းစင်လာတို့ကိုလည်းအဓိကထားပြီးတော့ကြောင်းလဲဖို့လိုတယ်ဒါမှလည်းကျွန်တော်နိုင်ငံမှာရှိတဲ့တခြားတိုင်းရင်းသားတွေနဲ့တန်းဒီလိုဖြစ်လာမယ်လို့ကျွန်တော်အကြံပြုတာပေါ့နော်
ခုနပြောတဲ့ရိုဟင်ဂျာဆိုတဲ့နာမည်ပြီးတာနဲ့ပတ်သက်လို့သူတို့ကိုယ်တိုင်ကလေသူတို့ကိုသူတို့ကိုကိုယ်နာမည်ကိုပေါ့လေကျွန်တော်အဖြစ်မောင်ဖြူဖြစ်ပါတယ်မောင်မဲဖြစ်ပါတယ်ပြောတယ်လို့ပေါ့လေသူတို့ကိုသူတို့ရိုဟင်ဂျာလို့နာမည်ပေးတဲ့ကိစ္စနဲ့ပတ်သက်လို့ရောဒါပေးခွင့်မရှိဘူးလားခင်ဗျ
ပေးခွင့်ရှိတယ်ဗျာဒါမဲ့ဘာဖော်မလဲဆိုတော့သူတို့တမိုင်းပါကွာခိုင်းပြီးနေတာသူတို့ပဲပိုင်းလို့လို့ဘာလို့လို့ဆိုတော့ကျွန်တော်တို့ကဘာသာတူတယ်ဆိုမှဒါတော့ကျွန်တော်ဘယ်လိုမှအော်ညင်းနေဗျာတတတတပဲဒီကတော့ဘာပုံလဲဆိုရိုးရိုးသားသားပွင့်ပွင့်လင်းလင်းနဲ့ဒီနိုင်ငံမှာမွေးတယ်ဘယ်နှစ်ခုနှစ်ကမွေးတယ်အခွင့်ကိုရိုးသားစွာပွင့်လင်းမြင်သားစွာတောင်းဆိုတင်တယ်ဟိုရိုဟင်ဂျာဆိုပြီးတော့ဒါကတန်တရားတွေဖြစ်တယ်ဗျာဟိုပြဿနာတွေဖြစ်တယ်ဗျာရိုဟင်ဂျာကို definition ပြန်လာတယ်ကဒီတဲမှာပြန်လာတယ်ကဆိုတော့နိုင်ငံတကာပြန်လာတယ်ကတမျိုးဆိုနောက်တစ်ခုကတစ်ဖက်က RS တို့လို့ဟာလားလက်နက်ကြိုင်စောင်းချမ်းသူတွေရှိတဲ့အုပ်စုကတမျိုးသူကဒီ RSO တို့ရိုဟင်ဂျာတို့ဆိုတဲ့ခါပြီးเนาะဒီဒီနာမည်ဒီရှိရင်မရှိရှင်းနဲ့ပေါ့เนาะလက်ရှိအခြေအနေမှာကျွန်တော်ရခိုင်ပြည်နယ်အတွက်ရောမြန်မာနိုင်ငံအတွက်ရောဒီမမှာရှိတဲ့မွတ်စလင်တွေအတွက်ပါအရန်ကိုတုံလောက်ခြောက်ခြားစရာဖြစ်တယ်ဗျာအဲနောက်တစ်ခုကဒီဘင်္ဂလီတွေရဲ့ရိုဟင်ဂျာတောင်းဆိုမှုကဘာသာရေးနဲ့ဘာမှမဆိုင်ဘူးဒါသာလူမျိုးရေးတက်တက်ပဲဖြစ်အဲ့တော့သူတို့ကဒါကြီးကိုပဲတက်ခက်ခါတက်ခါတက်လာတက်လာတက်လာဆိုတော့ဒီမမှာရောကျွန်တော်ရခိုင်ပြည်နယ်မှာရောအခြားဒီအစ္စလာမ်ဘာသာကိုလက်ခံယုံကြည်ကြတဲ့တိုင်းရင်းသားတွေနိုင်ငံသားတွေကအစဒုက္ခရောက်ကြရတယ်ဗျာ
ဒီအစိုးရကလည်းပဲဒီတရားဝင်တစ်ကြိမ်မကတော့ဘူးလေအကြိမ်ကြိမ်ထုတ်ဖော်ပြောထားတယ်ရိုဟင်ဂျာဆိုတာမမာပြည်မှာမရှိဘူးဆိုပြီးတော့သူကပြောထားတယ်ပေါ့လေနောက်တစ်ခုကအခုဒဂေါင်ဆင်းကောက်တဲ့စီမာလည်းပဲအခုတချို့ကပြောနေတာပေါ့လေဒဂေါင်ဆင်းမှာလည်းရိုဟင်ဂျာဆိုတဲ့နာမည်ပါတယ်ဆိုပြီးတော့တချို့ကပြောတဲ့နာမည်ပတ်သက်ပြီးတော့ကျွန်တော်တို့လူဝင်မှုကြီးကြပ်ရေးဦးစီးဌာနကိုမေးကြည့်တဲ့အခါမှာသူတို့ကလည်းအဲ့ဒါမဟုတ်ပါဘူးလို့သူကညင်းထားတယ်ပေါ့လေဆိုတော့ဒါမျိုးပေါ့ရှင်းရှင်းလင်းလင်းပြောနေတဲ့အတိုင်းပေါ့လေအခုကျွန်တော်တို့တွေ့နေရတာဒီတောင်းဆိုမှုတွေကဒီကြွက်ခိုင်းပြည်နယ်ထဲမှာလည်းရိုဟင်ဂျာကိုဒဂေါင်ဆင်းမှာမထည့်ဖို့ဆိုပြီးတော့တောင်းဆိုမှုတွေရှိတယ်အခုတကဒီရခိုင်မျိုးနွယ်စုခုနှစ်စုကနေတကတောင်းဆိုမှုတွေရှိတယ်ဆိုတာလေဒီပြင်ဘာများလူမသိပဲနဲ့ခိုင်မာတီလာတဲ့ပြဿနာများရှိသလားခင်ဗျအဲ့ဒါလေးကျွန်တော်ကျွန်တော်ရှင်းပြပါအောင်ခင်ဗျအ
ကြီးကတော့ဗျာကျွန်တော်နိုင်ငံမှာအခုအစွမ်းကိုနိုင်ငံပုံဝင်လင်းလင်းတက်တက်တော့တမနာကိုနိုင်ငံလည်းရိုဟင်ဂျာမရှိဘူးလို့ပြောပြီးပြီနော်အဲလာအောင်ကဝန်ကြီးဦးခင်ကြီးကလည်းပြောတယ်ဆိုတော့တစ်ဖက်ကလည်းထဲလို့ရတယ်ဆိုပြီးတော့လည်းပြောတယ်ဆိုတော့ပြောချင်တာကအကြီးကလေးအစွမ်းရဲ့ခံတွယ်မှုအားနဲ့တယ်လို့ကျွန်တော်ဒီတိုင်းမှနေတယ်ဗျာမပြတ်ပါဘူးဗျာအစွမ်း
ကျေးဇူးပါပဲခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
နေ့တော်ပါလေနေ့တော်ပါခင်ဗျာ